KIO ကချင်လူမျိုးရေးဖွဲ့နဲ့မြန်မာဆိုရကြတရုတ်နိုင်ငံရွှေလီမှာပြုလုပ်မဲ့ဒီကနေ့ဆွေးနွေးပွဲဟာဒေသငြိမ်းချမ်းရေးအတွက်ဖြစ်မလာရင်တော့နှစ်ဖက်ပြစ်ခတ်ရစဲရေးအဆင့်ထိဖြစ်လာဖို့မြန်မာအာဏာပိုင်တွေကမျှော်လင့်ထားပါတယ်။မနေ့ကတော့ KIO နဲ့မြန်မာဆိုရကိုယ်စားလှယ်ဖွဲ့ဟာတရုတ်နိုင်ငံရွှေလီမြို့မှာကနအူးအလွတ်တဘောတွေ့ဆုံဆွေးနွေးမှုတွေရှိခဲ့တယ်လို့သိရပါတယ်။အဲ့ဒီဆွေးနွေးပွဲကိုကိုယ်တိုင်သွားပြီးတော့သတင်းယူနေတဲ့ VOA Wine.Dawkins Sowing ကိုကိုသားညုံကဆက်သွယ်မေးမြန်းထားပါရရှင်
။ဟုတ်ကဲ့ဒေါက်ခေဆုံးခင်ဗျအခု KIO နဲ့မြန်မာအာဏာပိုင်တွေနဲ့အခုဒီရွှေလီမှာတွေ့ကြတာပေါ့နော်။တွေ့ကြတဲ့အခါမှာမနေ့ကတော့အလွတ်တဘောတွေ့ဆုံတယ်လို့သိရပါတယ်ခင်ဗျာ။ဘာတွေများထူးခြားခြားတွေ့ရပါလဲခင်ဗျာတွေ့ဆုံပွဲမှာ
။ဟုတ်ကဲ့သူတို့ဒီမျိုးတွေ့တဲ့အခါမှာမြန်မာဘက်ကပြည်အောင်စုစီမင်းရဲ့ဖော်ဆောင်ရေးအဖွဲ့ကတော့ဦးအောင်မင်းဦးမျိုးအောင်မင်းရဲ့နောက်ဝင်းကြီးဝင်းကြီးဦးအောင်မင်းနောက်ပချင်းကြီးနဲ့ဝင်းကြီးချုပ်ဦးလော်ကဆိုင်ရောကဦးဆောင်ပါလေ။အဲ့ဒီမှာထူးခြားတဲ့အချက်ကတော့ဒီလက်တွေ့နေပေမှာပေါ့နော်ဒီတိုက်ပွဲတွေဖြစ်နေတဲ့ဆိုတဲ့နေရာတွေမှာကိုယ်တိုင်တာဝန်ရှိတဲ့လူတွေပါလာတာတွေ့ရပါတယ်။ဟိုကာကွယ်ရေးဝန်ကြီးဌာနဒုတိယဗိုလ်ချုပ်ကြီးမြင့်စိုးပါပါတယ်။အရှေ့မြောက်တိုင်းကတိုင်မှုဗိုလ်မှူးချုပ်အောင်စိုးနောက်မြောက်ပိုင်းတိုင်မှုဗိုလ်မှူးချုပ်ထွန်းတော်ပချင်းကြီးနဲ့လုံခြုံရေးနဲ့လက်ဆက်ရေးရာဝန်ကြီးဗိုလ်မှူးကြီးတန်းအောင်နောက်ကာကွယ်ရေးဝန်ကြီးဌာနစစ်ဦးစီးမှုဗိုလ်မှူးကြီးကျော်စိုးဝင်းစတဲ့စစ်ဖက်အကြီးအကဲတွေပါလာတာတွေ့ရပါတယ်။အဲ့လိုပဲဒီ KIO ကိုယ်စားလှယ်ဘက်ကလည်းဟို CIA ဥဆုံးလက္ခဏာဦးဆောင်တယ်လို့ဆိုပေမဲ့အတူတွဲပြီးပါလာတဲ့ဟိုစစ်ဘက်ဆိုင်ရာပုဂ္ဂိုလ်တွေကတော့ဒီပို့ချုပ်ကွန်မော်ဘုံမူကြီးဇော်ရောဘုံမူကြီးလက်ခံကဘုံမူကြီးခွန်အောင်လိုက်ပါတာတွေ့ရပါတယ်အဲ့တော့ဒါဒီတစ်ခေါက်ကတော့ထူးခြားတယ်လို့ဟိုပြောလို့ရတာစစ်ဘက်ဆိုင်ရာကိုယ်စားလှယ်တွေကိုယ်တိုင်ဟိုတက်တက်ကြွကြွပေါ့နော်ဟိုပါဝင်လာတာတွေ့ရပါတယ်
ဟုတ်ကဲ့ခင်ဗျာအခုကပြီးခဲ့တဲ့ဖေဖော်ဝါရီ4ရက်တုန်းကလည်းဒီချိန်အဲ့မှာဒီရွှေလီမှာတွေ့ခဲ့ကြရတယ်ပေါ့နော်အခုထပ်တွေ့ကြရတယ်ဆိုတော့ပြီးခဲ့တဲ့ဖေဖော်ဝါရီ4ရက်တုန်းကဆွေးနွေးခဲ့တာနဲ့ပတ်သက်လို့ထူးခြားခြားတွေဖြစ်လာတဲ့အပေါ်မှာအားမလို့အားမရတဲ့အနေနဲ့ကျွန်တော်ကြားရပါတယ်ခင်ဗျာအခုဒီဆွေးနွေးပွဲရလက်အလားအလာနဲ့ပတ်သက်လို့တော့တခွင့်ဆိုးဝင်ဘယ်လိုများတုံ့တက်မိပါလဲ
ဟုတ်ကဲ့ပါမနေ့ကတုန်းကဒီမှာဝင်းကြီးအိုးမြင့်နဲ့ဟိုစားပါတွေ့ဆုံမြင်ရွေးရပါတယ်ဝင်းကြီးအိုးမြင့်ကတော့ဒီနေ့ဆွေးနွေးပွဲကနေရင်းချမ်းလုံးဝရဖို့တော့မပြောပေမဲ့လို့ပေါ့နော်အပြစ်ခတ်ရစဲရေးအတွက်သဘောတူညီမှုရနိုင်မယ်လို့သူမျှော်လင့်တယ်လို့ပြောပါတယ်။ငញ្ញန်ကြီးအကျိုးဆောင်အဖွဲ့ကပြောတာကတော့အမေးရှိပြီးအဖြေမရှိတာဖြစ်မှာစိုးတယ်လို့စိုးရိမ်နေရလည်းရှိပါတယ်။နောက် UNFC ကပြောတာကကြတော့လေ KNU ကိုအရင်ဆုံးကအထူးကြံလို့ပြစ်ထားခဲ့ပြီးတော့အခု KIO အထူးကြံဖြစ်တာကိုသူတို့မလိုတော့ဘူး။အဲ့တော့မြန်မာဆိုရတက်ကနေပြီးတော့စီရင်နာမှန်မှန်သဘောထားကြီးကြီးနဲ့ဆောင်ရွက်ပါဆိုပြီးတော့တိုက်တွန်းကျင်တယ်လို့မနေ့ကတော့ UNFC ကိုယ်စားလှယ်တွေကပြောပါတယ်ကုသညုံကြီ
းဟုတ်ကဲ့ UNFC ကိုယ်စားလှယ်တွေတက်တယ်ဆိုတော့ UNFC ကဘယ်တိုင်းသားကိုယ်စားလှယ်တွေတက်ကြလဲခင်ဗျအ
ဲ့ဒီ UNFC ကိုယ်စားလှယ်တွေတက်တယ်ဆိုတဲ့အချိန်လေးကပြီးခဲ့တဲ့ February လတုန်းကတွေ့ခဲ့တဲ့သူတို့ပူးတွဲကြီးညာချက်ထဲမှာပါတဲ့ချက်တစ်ချက်ပေါ့နော်အဲ့ဒါကိုအကောင့်ထဲပေါ်တဲ့သဘောပါပြီးခဲ့တဲ့ကြီးညာချက်ထဲမှာနှစ်ဖက်ဆက်သွယ်ရေးလမ်းကြောင်းထားရှိဖို့ရေနှစ်ဖက်စီရေးတင်မှမှုတွေလျှော့ချနိုင်ဖို့ရေနောက်ဒီချိန်အစည်းအဝေးဆွေးနွေးပွဲမှာလေးလာသူတွေအဖြစ်နဲ့တက်တဲ့အဖြစ်ပါဝင်နိုင်တဲ့သူတွေကိုဟိုအဖွဲ့ကြီးတွေကိုဖိတ်ခေါ်ဖို့သူတို့ဆွေးနွေးကြကြတယ်ပေါ့နော်ဒါကိုသဘောတူကြလို့မလို့ဒီတစ်ခေါက်မှာ KIO ကနေပြီးတော့ UNFC အပါအဝင်အဖွဲ့ကြီးဟိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့ကြီးတွေကသူတို့ဖိတ်တာပါအဲ့ဒီထဲမှာဟို UWSP ပေါ့နော်ဒီဝါအဖွဲ့ကိုထိတ်ထားပေမဲ့ဝါအဖွဲ့ကလာလာမလေးရမတွေ့ရပါဘူ
းအဲ့ဒါကသူတို့ဘာကြောင့်မလာနိုင်လဲလို့သိရပါလဲခင်ဗျဟု
တ်ကဲ့ဒီမှာတော့လေဟိုကောလာဟလကြီးလည်းတော်တော်လေးပြန့်နေပါတယ်ဝါအဖွဲ့မလာတာကညီမဆိုးရလက်မခံလို့အဲတရုတ်ဒီအိရှင်ဘက်ကလည်းဝါကိုမလာနဲ့တော့ဆိုပြီးတော့ပြောတယ်ဆိုပြီးတော့ပြောတဲ့ကောလာဟလကြီးရှိပါတယ်ဒါပေမဲ့ဒီမှာလည်းတင်ကြအောင်ဆိုပြီးတော့အတီးပြည့်ချက်ရယူနေတာနဲ့မလေးရဒီ UWSA ကပြောရေးဆိုရင်းရှိရဲ့ဥအောင်မြင့်ကိုကျွန်မတယ်လီဖုန်းဆက်ပြီးတော့မေးလိုက်ပါတယ်။ဥအောင်မြင့်ကတော့ဟိုမြင်လဲမမြင်ဘူးဟုတ်တယ်လဲမပြောဘူးဒါပေမဲ့ तू ကအချက်နှစ်ချက်ကြောင့်မလာတာပါလို့ကျွန်မကိုရှင်းပြပါတယ်။တစ်ချက်ကတော့မပြေလည်မှုလေးတစ်ခုရှိလို့ပါတဲ့။နောက်တစ်ချက်ကတော့စနေတနင်္ဂနွေနဲ့ကြုံသွားတဲ့အတွက်ကြောင့်မလို့သူတို့ဟိုတရားတရားဝင်လာခွင့်ဆွေးဆာတာနေလှုပ်ဖို့အခက်အခဲရှိလို့तू ကတော့ဥအောင်မြင့်ကတော့ကျွန်မကိုရှင်းပြပါတယ်ရှင်။
အခုဆွေးနွေးပွဲနောက်ပိုင်းဒီ KO နဲ့မြန်မာအာဏာပိုင်တွေဆွေးနွေးပွဲမှာအဓိကတရုတ်နိုင်ငံဘက်ကတရုတ်အာဏာပိုင်တွေကကမကထလုတ်ပေးလို့ကြားပါရခင်ဗျာအခုဆွေးနွေးပွဲမှာတော့တရုတ်နိုင်ငံဘက်ရဲ့အခန့်ကဏ္ဍတရုတ်နိုင်ငံရဲ့အခန့်ကဏ္ဍဘယ်လိုရှိပါလဲခင်ဗျာ
ဒီတရုတ်ဘက်ကနေပြီးတော့ဟိုတလောကပဲမြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ဆိုပြီးတော့ Mr. Wong ဆိုတဲ့ဝိုင်းရင်တန်တမန်ကြီးတယောက်ကိုခန့်လိုက်ပါတယ်အဲ့ဒီ Mr. Wong ကဒီနေ့ကျင်းပမယ်ဆွေးနွေးပွဲကိုသူကိုယ်တိုင်လာပြီးတော့တက်ပါပါစတောင်းကသူကအရင်ကတရုတ်နိုင်ငံရဲ့ဒုတိယနိုင်ငံသားရေးဝန်ကြီးဟောင်းနဲ့ဖြစ်ပါတယ်။နောက်အာဆီယံအရေးနဲ့ပတ်သက်ပြီးတော့လေတော်တော်လေးကိုအတွေ့အကြုံရေးချက်တဲ့ပုဂ္ဂိုလ်တူဖြစ်ပါတယ်။အဲဒါကြောင့်မို့သူ့ကိုရွေးပြီးတော့ညီမအရေးမှာကြောင်းရင်ဖြန့်ပြေးပေးတဲ့သဘောတူလည်းသိရပါလိမ့်ရှင်။